မာဓိဖြစ်တယ်။သမာဓိမရှိတော့ဉာဏ်လည်းမဖြစ်နိုင်ဘူး။ဒါကြောင့်သာမကြည့်ရဘူး၊သာမရဘူးဆိုတာကိုနောက်နိုင်ငံသားတွေအတွက်အထူးသတ်မှတ်ထားရတယ်။ဒါကိုသူတို့စိတ်ထဲမှာတော်တော်လေးဆက်ကြပါလေ။ဒါလည်းဆက်လိုက်ပါပဲ။နောက်ကြတော့တောင်းမလေးကြမဆက်ကြပါဘူး။ခေါင်းကဒီလာဘေးတိုင်တွန်းတရားဟောသွားတဲ့ဥပိတုမာလာဘိဝန္တပြောသွားတာကိုကြားလိုက်ကြတယ်မို့လား။သာသနာ့ဟိတာမဝါဒင်းကသူနဲ့အတူအထုတ်တဲ့အမေရိကန်ကမစ္စရာဒူဘောရဲ့အကြောင်းကိုသတိပြုကြရမို့လား။အဲဒီမစ္စရာဒူဘောကတော်တော်ကိုအာဝဇ္ဇရာကောင်းပါလေ။အမနာတော်တဲ့ပုဂ္ဂိုလ်ပါပဲ။သူအထုတ်တာခန္ဓာလောက်ကြာတော့ပါလေ။ပထမကလူနဲ့စပြီးအထုတ်တယ်။နောက်ဝိပဿနာတရားတွေကောင်းကောင်းပြည့်စုံပြီလို့အဲ့ကျင်းလာလောက်တဲ့အခါမှာရဟန်းဟုတ်ပြီးတော့လဲဆက်လက်အာထုတ်သွားပါတယ်။ဒီကစိတ်တိုင်းစိတ်တိုင်းကိုလိုက်ပြီးမပြတ်ရှုရတဲ့ဒီသတိဓာတ်တရားလို့ဟာအင်မတန်ကောင်းတဲ့အကြောင်းတို့ရဲ့ဥရောပအမေရိကန်နိုင်ငံတွေမှာလောကီပစ္စည်းတွေနဲ့ကျွဲဝါးပြည်စုံနေပေမဲ့လို့ဒီလိုစိတ်ကိုပြည့်ပြင်းတဲ့မိကမရှိတဲ့အတွက်လူတွေမှာယာဂိုင်နှုန်း60ကျော်လောက်ကသိစင်းရနေတဲ့အကြောင်းများကိုသူကပြောသွားပါတယ်။သူမာဒီကပြန်သွားလို့ဝေရောက်တဲ့အခါမှာလဲဒီသီရိဒံကမ္မထာကြီးကိုညင်ကြပြတာပြီးတော့သူ့မိတ်ဆွေတွေသူ့လူမျိုးတွေကိုသိချမ်းသာအပြုပြင်ပေးမယ်ဆိုတဲ့အကြောင်းလဲအာရဝန္တနဲ့ပြောသွားပါတယ်ဘယ်လောက်အောင်မြင်မယ်ဆိုတာကတော့သူ့စီကသတင်းကြမှာဆုံးဖြတ်ရမှာပဲဒီသီရိဒံရှိမနီကဘယ်သူဖြစ်ဖြစ်တကယ်အားထုတ်ကြည့်ရင်မစ္စရာဒူဘောလိုပဲစိတ်ကိုတကယ်ချမ်းသာရတဲ့တရားပဲဆိုတာကိုယ်တိုင်သိရပါတယ်အမှန်တကောင်းတဲ့တရားပါပဲ။ဒါကြောင့်ကာမဝိတဲ့အစရှိတဲ့ကြံလူမှုတွေဖြစ်ပေါ်လာရင်လက်မခံပဲနည်းနည်းရှုမှားပြီးပြရမယ်တဲ့။အဲဒီလိုပဲလားအလတ်အရိယဝါဒလုပ်ငန်းစဉ်တွေမှာမိရတဲ့ဘာပါပဲ။ဒီဝဲဒီခံဆောင်ပယ်လန်းလေးဓာမိရများဆိုတဲ့မိရ၄ပါးအရိယဝါဒတရားကတော့နားလည်လောက်ပါပြီ။အင်္ဂါ၅ပါးအဲ့ဒီမိယာလေးပါးကိုမိပြီးတော့ဖြစ်တိုင်းမှရှုသတိပြုစောင့်မှုအစဉ်သာဆိုတဲ့အရိယဝါဒယဒွါ၆ပါးကပေါ်လာကြမျှကိုမပြလိုက်ပြီးရှုမှနေတော့ရှုစွာဘာကိုတွေ့ရသလဲဆိုရင်និဝရဏ၅ပါးဆိုတဲ့တရားစိုးတွေကိုတွေ့ရတတ်တယ်အာထုစပုဂ္ဂိုလ်မှာသတိနဲ့သမာဓိကအာမကောင်းနေတဲ့အတွက်စိတ်ကိုကောင်းကောင်းမထိနိုင်သေးဘူး။ဒါကြောင့်စိတ်ကသူ့သွားနေတဲ့အာယုံတွေစီကိုကြီးသွားနေတာကဲ။အဲ့ဒါတွေဟာရှင်မမှုဘာဝနာကိုတားမြစ်တဲ့အတွက်သူတို့ကိုနိဝရဏလို့ခေါ်တယ်။အဲ့ဒါတွေကိုရှင်မပြီးပယ်ရတယ်။မပယ်ရင်သူတို့ကနိဗ္ဗာန်မဲ့ဖို့ကိုမသွားနိုင်အောင်တားမြစ်ထားတာကဲ။ဒါကြောင့်မြတ်စွာဘုရားကသင်္စင်္ဂဝိဘီနောအင်္ဂါ၅ပါးကိုပယ်ပြီးဖြစ်ရမယ်လို့ပထမဆုံးအရိယဝါဒကိုအကျဉ်းချုပ်ဟောထားပါတယ်။အဲ့ဒါအကျေဝေဘာမူကတော့ကထင်းစာဒိဋ္ဌိဘိက္ခုသင်္စင်္ဂဝိပ္ပိနောဟောတိဘိက္ခေယံတို့ဘိက္ခုယံဒီဘိက္ခုတံတရားတွေကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုကိလေသာကိုဖြစ်စည်းရသောပုဂ္ဂိုလ်သည်ကထင်းစာဘေပုံပဲနည်းဖြင့်သင်္စင်္ဂဝိပ္ပိနောအင်္ဂါ၅ပါးကိုပယ်ပြီးဟောတိဖြစ်ပါသည်နည်းတဲ့။ဒါကအကျေဝေဘာပြတော့မလို့မေးခွန်းထုတ်လိုက်တာရေဝေဘာမူကတော့ဣဒာဘိက္ခေဘိက္ခုနောကာမေသနာဘိနောဟောတိယာဘာရောဘိနောဟောတိဒိနာမေဒံဘိနာဟောတိဩရိဇာကုကုသံဘိနာဟောတိဝိသိကိစ္စာဘိနာဟောတိဘိက္ခေယံတို့ဣဒာဣဒာသနာရော၌ဘိက္ခုယံသည်အာဣဒာဣဒာသနာရော၌ဘိက္ခုနောယံသည်ဘာသံသရာဘေးကိုရှုမြင်သောပုဂ္ဂိုလ်သည်ဘာကိလေသာကိုဖြစ်စီရသောပုဂ္ဂိုလ်သည်ကာမိသန္တာကာမိသန္တာကိုဘိနောပေအပြီဟောတိရှိ၏ကြာပါတော့စိတ်ပြစိတ်ဆုံးမှုကြာပါတော့ကိုဒိနာမေရန်ခိုင်မဲ့ခြင်းဝိရိနာမေရာကိုဩရိဇာကိုသံပြမဲ့ပူပန်မှုကိုဝိသိကိစ္စာယုံမှားတွေ့တော်မှုကိုဘိနာပေအပြီဟောတိရှိ၏ခြင်းညုတ်ကတော့ညောရဏ၅ပါးတရားစိုးတွေကိုပယ်ရမယ်လို့ဆိုလိုပါတယ်ဒီညောရဏ၅ပါးပယ်ဖို့ကတော့အစဉ်အတိုင်းဆောင်းဘုတ်လေးတွေဆိုပြီးရှင်းပြသွားရမယ်ပထမဆောင်းဘုတ်ကနှစ်သက်လိုခြင်းကျွေးမိခြင်းအလင်းပယ်ပြောက်လေးတဲ့ဒါကိုဆိုကြရမယ်န မြစ်သက်လိုခြင်းကျွေးမီတင်းအလင်းပဲဖြောက်လေဆိုလူကြီးနဲ့သဘောပဲကာမလူကြီးနဲ့သာနာလူလာတဲ့နှစ်သက်တယ်ကာမအယုံနေနဲ့စားပြီးနှစ်သက်လူကြီးနဲ့သဘောကိုကာမေသာနာဆိုတယ်ကာမဂုဏ်တွေဆိုတာလူကြီးပြားလူပါပဲသူကလည်းလူကြီးငါကလည်းလူကြီးလူတိုင်းကလူကြီးနေတဲ့အရာဝတ္ထုတွေပါပဲစားကြလေးဆိုတော့လူတွေကနှစ်သက်လို့စားခြင်းလို့စားရအောင်တမင်ပြုမြင်ပြုထားတယ်ဒီထဲမှာငင်အောင်ကရောက်လာတယ်။သူကလည်းနှစ်သက်တယ်စားကျင်တယ်။ဘောစိတ်လေးတွေကရောက်လာကြတယ်။သူကလည်းနှစ်သက်ကြစားကျင်ကြတယ်။ဒါကြောင့်ဒီကောင်းနေမလားနေအောင်လုံးလုံးချုံချုံဖုတ်ထားရတယ်။လူကစားတော့နေရာမှာလည်းသူတို့ကဝုန်းဝုန်းပြီးစားလိုက်သေးတယ်။ဒါကြောင့်ဒီလိုအများတင်တာကလူချင်းတွေရဲ့ရာဝတ္ထုတွေကာမဂုဏ်လို့ခေါ်ပါတယ်။ကြည့်လို့ရှိလို့ကောင်းတဲ့အခင်အာယဝတ္ထုတွေနားထောင်လို့ကောင်းတဲ့အတာအာယဝတ္ထုတွေအနံကောင်းအာယဝတ္ထုတွေအရသာကောင်းအာယဝတ္ထုတွေကျေးဇူးကြီးပါအာယဝတ္ထုကောင်းတွေဒါတွေကသူတရားကလူချင်းနေကြတာတွေပဲဒါကြောင့်ကာမဂုဏ်လို့ခေါ်တယ်ဒီကာမဂုဏ်ကိုအပြစ်ပြတဲ့ဥပမာကတော့ဘာရင်းနဲ့ကြည့်ပါလေတဲ့သားရတခုကိုသံဃာကခြိသွားတဲ့ဆိုရင်အဲဒီစုံကိုအခြားစုံတွေကဝိုင်းပြီးထိုးကြဆိတ်ကြတယ်။အခြားစုံတွေကသူတို့လည်းသားရကိုစကျင်ကြလို့လောက်ပြီးထိုးကြဆိတ်ကြတာပေါ့။အထိုးစီခံရပေါင်းများလို့ဒီမခံနိုင်တဲ့အခါမှာသားရကိုခြိထားတဲ့စုံကသားရကိုပြုတ်ချလိုက်ပါရောတဲ့။ဒီတော့တခြားစုံကအဲဒီသားရကိုကောက်ယူပြီးဖြူသွားကြတယ်အဲဒီစုံကလည်းအခြားစုံတွေကမိတ္တူရဲ့ဝိုင်းပြီးထိုးကြဆိတ်ကြကြတယ်မခံနိုင်တော့အဲဒီဒုတိယစုံကလည်းသားတွေကိုလှုပ်ချလိုက်ကြတယ်ဒီလိုဖြင့်သားတွေကိုကောက်ယူတဲ့စုံတိုင်းဟာအထိုးစိတ်ခံရတယ်သားတွေကိုလှုပ်ချလိုက်မှပဲသက်သာရပါတယ်အဲဒါဘာကြောင့်လဲဆိုတော့သားတွေကိုစုံတိုင်းကနှစ်သက်လူချင်းနေကြလို့ပါပဲ။ကာမဂုဏ်တွေဆိုတာကလည်းဒါလိုပါပဲ။လူတိုင်းလူတိုင်းကလူချင်းနေကြတာနဲ့အဲဒီကာမဂုဏ်ဝိသုပ္ပစီတွေသိမ့်ပိုက်ထားတဲ့လူကိုလူကလူတွေကထိုးဆိတ်ပြီးလူယူဖို့အားထုတ်နေကြတယ်။ဟုတ်တယ်။အခုလောကမှာလူတွေကဒီလိုလုပ်တူကိုလုပ်နေကြတာပဲ။ဒီရောက်နေဒီရောက်တိုက်ကြခိုက်ကြတယ်တဖွဲ့နဲ့တဖွဲ့တိုက်ကြခိုက်ကြတယ်တပါးဒီနဲ့တပါးဒီတိုက်ကြခိုက်ကြတယ်တနင်္ဂနွေနိုင်ငံတိုက်ကြခိုက်ကြတယ်ဆိုတာတွေဟာဒီကမကုန်နေတဲ့ကြည်ပါပဲဒါကြောင့်ဒီကမကုန်ကိုပညာရှိပြတော်ကောင်းတွေကကိုယ့်ရဲ့ချုပ်ချပြီးတော့ဆွံ့ပယ်ကြပါတယ်ဒါပေမဲ့ကမကုန်ရဲ့အပြုကမမြင်နိုင်တဲ့လူတွေကတော့ဒီကံဘုံကိုပဲအများတို့ကြီးလို့ပြီးကြားနေကြပါတယ်အခုခုလူတွေဟာချင်းအတော်ကိုလုံလုံကြဲကြဲနမောနေကြပါတယ်ဒီကံဘုံနဲ့ပြည့်စုံရင်လောကနိဗ္ဗာန်လို့ထင်ပြီးတော့ကုသိုလ်အကုသိုလ်ကိုတော့မလုံးမသွင်းနိုင်တော့ပဲကြားရနည်းနဲ့ကြားနေကြပါတယ်ဒီလိုလူချင်းစီရမမောစီရတွေဖြစ်တဲ့အတွက်အဲ့ဓာတွေကိုကံဘုံလို့ခေါ်ပါတယ်ဒီထက်မှအခင်အာယုံဆိုတာကမျက်စိနဲ့မြင်ရတဲ့အခင်ရုပ်ကလေးတက်တက်ကိုသာဆိုလိုတာမဟုတ်ဘူးအဲဒီလှပါတဲ့အခင်ရဲ့ဒီရာဖြစ်တဲ့မိမယောက်ျားတက်ရှိလူပုဂ္ဂိုလ်တွေရောအဝတ်အထည်အစရှိတဲ့အပေါင်းအဆောင်တက်မဲ့ဝိသုပ္ပစီတွေရောအကုန်လုံးပါပဲအပါအာယုံဆိုတာမှလည်းထို့တူပါပဲသူတို့သာသာပြောဆိုတဲ့ပုဂ္ဂိုလ်တွေရောအဒီမုတ်ဒီရဝတ္ထုပစ္စည်းတွေရောအကုန်လုံးပါပဲအနတ်ဆိုရမှာလဲ
အမှုရုပ်တော်ငါးတွေရောအဲဒီငါးလူလိန်ထားတဲ့လူတွေရောအကုန်လုံးပါပဲအရာသာကြတော့စားကောင်းတောက်ဖယ်တွေရောအဲဒီစားဝယ်ကိုချက်ပြုပြုံပေးတဲ့လူတွေရောအကုန်လုံးပါပဲအတွေ့အကြုံဆရာမှလည်းတွေ့ထိနိုင်တဲ့ဘုရားနေရာအဝတ်အထည်အသုံးဆောင်တွေမှစ၍မိမယောက်ျားလူပုဂ္ဂိုလ်တွေရောအကုန်လုံးပါပဲအတူတူပြောရရင်လူကြီးမြတ်ဆရာတွေဘုရားများကိုကာမဂုဏ်လို့ခေါ်ပါတယ်အဲဒီကာမဂုဏ်ကြာရေးသုံးဆောင်ခံစားရေးနဲ့စားပြီးကြံပြီးနေတာလူချင်းနေတာနှိမ့်တဲ့နေတာကိုကာမသနာညီဝရဏလို့ခေါ်ပါတယ်အဲဒီကာမသနာကိုကျင့်နေတူတယ်လို့မြတ်စွာဘုရားကဟောထားပါတယ်နှိမ့်တဲ့လူချင်းမှုကာမသနာရှိနေတဲ့သူကိုလည်းကျုပ်မြင်နေတဲ့သူနဲ့တူတယ်လို့ဟောတာပါပဲ။ဒါကြောင့်ကျွေးတင်နေရင်ကျွေးကိုမြန်မြန်ဆက်ရသလိုဒီကံဆန္ဒကျွေးကိုလည်းမြန်မြန်ပေးရမယ်လို့လည်းသစ္စာတရားကညွှန်ပြထားခဲ့ပါရဲ့။အဲဒါကိုဘုန်းကြီးကတို့ထုံးပြီးတော့မြစ်သက်လိုခြင်းကျွေးမြင်ခြင်းအလင်းတရားလေးလို့ဆောင်းမုတ်လေးရှိထားပါရဲ့။ဒီခေတ်ကာလအရုံးကကျေးဇူးတင်နေတဲ့သူပါကျေးဇူးရှင်ကိုယူလို့ရတယ်ဘယ်လာဘယ်ရကြရင်ကြံဆပ်ပါမယ်လို့ဇတိစာထုတ်ထားတဲ့အချိန်ရောက်လို့မဆပ်နိုင်ရင်အဲဒီကျေးဇူးရှင်ကျေးဇူးရှင်ကိုထားရရရနဲ့တောင်းပန်ရတယ်ကျေးဇူးရှင်ကလည်းသူ့ကိုယ်သူကိုရောက်ရင်ဓမ္မရုံးနဲ့မရတော့သူဆုံးပြေလိမ့်မယ်အဲဒီလိုစိတ်ဆဲပြီးမှမဲပြောဆိုရင်းနဲ့ကြည့်တယ်နေတဲ့သူကပြန်လာပြီးမပြောဘူးငုံပြီးဖမ်းရပါတယ်တဲ့ဒါကသိချစ်တုံးကဖြစ်ပုံပါပဲယခုကမှတော့ပြည်ပြောင်းလဲရူလာညနေလို့ရွေးချင်လို့ယူလို့ရသေးသလားယူလို့ရတော့ဘူးလားဆိုတာမပြောရပါဘူးဘုန်းကြီးတော်လောကကြီးတော်ဘယ်မကြွမ်းကျင်ဘူးအဲဒါယခုကမှယူလို့ရသည်ဖြစ်စေယူလို့ရသည်ဖြစ်စေဒါပါတော့ဘုန်းကြီးကပြောနေတဲ့ဥပမာကတော့ဒီကလေးတို့တော့စားပြီးအသေးစိတ်ကအကြောင်းနေပါပဲအဲဒီစိတ်ကတုံးကတော့ရွေးတင်နေတဲ့သူဟာရွေးချင်လို့အများရန်ခါရယူလို့ရပါတယ်နောက်ထပ်လူငင်းနဲ့လူတကူနဲ့ကြအောင်ယူသေးသေးလူလေးစားစားအထူးဂရုပြုပြီးတော့နေရပါတယ်အကျိုးဆက်ပြီးတော့နောက်လဲယူရမလို့ဘူးဆိုရင်တော့ရွေးချင်ကိုခါရယူတွေကိုမလိုတော့ပါဘူး။ကာမသဏ္ဍာန်ဆိုတဲ့အနိရမတရားကလည်းအဲဒီကျင်းနေတူပါတယ်။ကာမသဏ္ဍာန်နဲ့လူချင်းနှိမ့်တဲ့နေရင်ပြည့်တင်နေတာနဲ့တူပါတယ်။ဘယ်လိုလဲဆိုတော့ပြည့်တင်နေတဲ့လူကရွေးချင်ကိုခါရယူတွေရတယ်လို့ပဲလူချင်းနှိမ့်တဲ့နေတဲ့လူကလူချင်းနှိမ့်တဲ့အာယဝတ္ထုကိုယူသိနေရပါတယ်။များများယူနှိမ့်တဲ့ကျင့်ကြံလေလေများများကြီးယူရရလေလေပါပဲအလွန်များလို့နေတဲ့ပဇံကလေးဆိုတော့အဲ့ဒါလေးမကွဲမပြေအောင်အမတယူရရတယ်ရွှေငယ်လို့လစဖိုးရပြီဆိုရင်ဘာကြည့်ရယူရရသေးတယ်အမတလုံးလုံးနဲ့တရတော်ထည့်ပြီးတော့တော့ရူထတာခတ်ပြီးတော့ဘယ်နဲ့ဒီလိုတို့သိမ့်ထားရတယ်ဘယ်နေကြလဲမိစ္ဆာရှိလို့ဖိုးရဟိုကလေးဟိုသွားတယ်ဆိုရင်ဟိုကြတော့ပန်းကြတဲ့နေရာကောင်းကိုရွေးပြီးထိုင်ရတယ်။နေရာကောင်းကလည်းမရှိဘူးဆိုရင်ထိုင်မှုရတောင်ဖက်ပြီးနေရတယ်။အဲ့ဒါဘာကြောင့်လဲဆိုရင်ကိုယ်ကအဖိုးရာဟုကိုမြန်နှုံးနေလို့ယူနေရတာပါပဲ။အခုပြောကြတာတွေကတော့အသုံးဆောင်တဲ့မဝိသုပစ္စည်းတွေလည်းရှိပါသေးတယ်။တသီလူပုဂ္ဂိုလ်တွေကြမှာသာပြီးလို့ရတာ။တသီလူပုဂ္ဂိုလ်တွေဆိုတာတခြားလူတွေမဟုတ်ပါဘူး။မိမိတို့အိမ်မှာအတူတူရှိနေကြတဲ့အိမ်ကြီးရဲ့အိမ်သားရဲ့အဲ့ဒါတွေပါပဲ။သမီးခင်မောင်ချင်းများဟာတူနဲ့တူချင်းများလို့နေကြတဲ့အတွက်တူကိုတူအမတန်လေးကြည့်နေကြရတယ်။အပြောဆိုရင်လည်းအမတန်ယူဆိုင်ကြရတယ်။တစ်ဖက်သားရှိတဲ့သူကစိတ်ဖူးသွားမှာကိုအမတန်ဆိုရင်ကြရတယ်။နင်းနေမရတေယောကပို့ပြီးချစ်တယ်ဆိုရင်အဲ့ဒီအချစ်ကြီးတဲ့သူကပို့ပြီးတော့ယူနေရတယ်။ဒါကတော့ဘုန်းကြီးတို့ကသာဝေသဘောနဲ့ပြေးစားပြီးပြောရတာပါပဲ လူလောကမှာနေရတဲ့တရားဓမ္မတွေကပို့ပြီးပြီးမှာပါ။အဲဒီလိုမြတ်တဲ့မြတ်အပ်တဲ့သိစိတ်တဲ့အာယုံတွေကိုရိုးရိုးနေကြတာဟာကျေးဇူးကိုရိုးရိုးနေရတာနဲ့ဒီပါလေတဲ့။ဘယ်သူ့ကိုမှဘယ်ဟာကိုမှမြတ်တဲ့ခင်မင်းမရှိဘူးဆိုရင်တော့ဘယ်သူ့ကိုမှဘယ်ဟာကိုမှယူသေးလို့မလိုတော့ပါဘူး။အဲဒါကျေးဇူးပြီးတဲ့အခါကျင့်ခြင်းကိုမယူသေးရတော့တယ်လို့လွတ်လပ်သွားတာပါပဲ။ဒါကြောင့်တရားတို့နေခိုင်းမှာဒီကုန်းတရားကိုနှိမ့်တဲ့လူချင်းမှုဖြစ်လာရင်အဲ့ဒါကိုနှိမ့်တဲ့တဲ့လူချင်းနဲ့စသည်ဖြင့်ကျင့်မှပြီးတော့ပယ်လိုက်ရမယ်။အခုဘုန်းကြီးပြောနေတာကတရားထုတ်နေခိုင်းမှာကျင့်မှဖို့ပြောနေတာနော်။အိမ်မှာလောကကိစ္စတွေနဲ့ကျောင်းသားဆိုင်နေတဲ့အခါမျိုးမှာကြီးမားဖို့ပြောတာမဟုတ်ပါဘူး။တရားအားမထုတ်ပဲအလွတ်နေတဲ့အခါတွေမှာတော့နှိမ့်တဲ့လူမှုတွေကိုလိုက်မှတ်နေရမယ်ဆိုရင်ဘယ်မှာဖြစ်နိုင်လို့။အဲ့ဒါကတော့မဖြစ်နိုင်ပါဘူး။ဒါကြောင့်တရားနှလုံးသွင်းအားထုတ်နေတဲ့အချိန်ကိုသာပြောနေပါတယ်။ဒါကြောင့်စိတ်တိုင်းမှယူပရိယူစောင့်မှုအစဉ်သာဆိုတဲ့အရိယာဝါဒလုံးပါစေကဓွား၆ပါးပေါ်လာတဲ့ညကိုမပြလိုက်ပြီးရှိမှနေရင်မြတ်တဲ့လူချင်းမှုတောင်းတမှု၊ဉာဏ်ဉာဏ်မှုဖြစ်ပေါ်လာရင်အဲ့ဒါကိုမြတ်တဲ့တယ်၊မြတ်တဲ့တယ်စသည်ဖြင့်ရှိမှပြီးတလဲရမယ်။အဲဒီလိုရှိမှလိုက်ရင်မြတ်တဲ့မှုကပျောက်သွားပါလိမ့်မယ်။ဒါဝိနဲ့တမာရီကအာမရှိသေးရင်တော့တစ်ချက်နဲ့တစ်ချက်လောက်ရှိမှယုံနဲ့မပျောက်တာလည်းရှိတတ်ပါတယ်။အကျဉ်းနည်းနဲ့မပြောသေးရင်ဘုန်းကြီးလေးချက်မှာပေါ့။ဒါနဲ့မပြောသေးရင်လည်း90ချက်မှာပေါ့။အဲ့ဒါလည်းမပြောသေးရင်အချက်20 30စသည်ဖြင့်ကြောင်းမချင်းမှာပေါ့။တရားအထုတဲ့ဆိုတာဟာကိလေသာတွေနဲ့စစ်တော့ရတာပဲ။စစ်တော့ဒီလိုတော့သဘောထားပြီးတော့မကျော်ပဲအပြင်းမှနေရင်နောက်ဆုံးကြတော့ကြောက်တော့ပါလိမ့်မယ်။ဒါဘုန်းကြီးတို့အတူနဲ့ပြောနေတာမဟုတ်ပါဘူး။လက်တွေ့သံတပ်ဘူးလို့ပြောနေတာပါ။မပြောင်းချင်းမှမယ်လို့သူအားတင်းပြီးတော့မပြတ်မှနေရင်နောက်ဆုံးကြတော့ကြောက်တော့ပါလေ။အဲဒီလိုကြောက်သွားတဲ့အခါကျတော့အစပထမကမြတ်တပါမျိုးလိုဖြစ်ပေါ်လာခဲ့တဲ့လမ်းစာကလေးတောင်ကြားပြီးဆင်ခြင်ကြည့်တာတောင်မြတ်တပါမျိုးဟာကြားမပေါ်လာပဲငြင်းနေတတ်ပါလေ။ကိလေသာကိုပယ်ရမည်မှာတော့အကောင်းဆုံးပါပဲ။ဒါကြောင့်နှိမ့်တဲ့လူချင်းကျူးမူခြင်းအလင်းပဲဖြောက်လေလို့သာမုကဆိုထားပါတယ်။နှိမ့်တဲ့လူချင်းနဲ့ကျူးမူတင်းနေရင်အဲ့ဒါလေးကိုပယ်ဖြောက်လိုက်ပါတဲ့။မပယ်ဖြောက်ရင်ဘာဖြစ်တယ်လဲလို့ဆိုတော့အရိယာလေးနေရင်တော့နေရတာပေါ့။ပယ်ဖြောက်လိုက်ရင်တော့အရိယာလေးနေရင်တော့ရောက်နေတယ်ကြီးပါတယ်။ဒါကြောင့်အဲဒီမြတ်တဲ့လူချင်းနဲ့ကျူးမူစိတ်ကလေးကိုရှုပြီးပယ်နိုင်တဲ့အချိန်မှာပြေးသွားမယ်ဆိုရင်အပယ်လေးပါးကိုမရောက်နိုင်ဘူးအပယ်လေးကလုံလုံသွားပါတယ်အဲဒီမြတ်တဲ့လူချင်းနဲ့ကျူးမူတန်လာနဲ့ပြေးသွားရင်တော့အပယ်လေးပါးကိုကျောက်ရောက်သွားရတယ်ဆရာဘာကြောင့်လဲလို့ဆိုရင်ကျူးမူတဲ့နေအိမ်မှာနေနေလို့ပါပဲဘုရားရှင်နဲ့အိမ်ကမလုံလို့မလုံလို့ပါပဲအမိုးကမလုံလို့အိမ်မှာဖြစ်စေအမိုးကမရှိတဲ့ကိုယ်မှာဖြစ်စေနေတဲ့သူဟာမိုးရရင်လဲဆိုချွေးမယ်နေပူရင်လဲပူလောင်မယ်လေလာရင်လဲလေထိမယ်သံပြောက်ကငယ်တို့တို့အရန်ပြလိုက်ရင်လဲမတော်တဆချိန်မှပါမယ်မွေတို့ကင်းတို့လဲကြိုက်ပါနိုင်တယ်အဲဒီလိုလူငယ်တွေရောက်နိုင်ပါတယ်။ဒါလိုပါပဲ။ဘုရင်တွေမှနေရင်အပေတွေနဲ့အပေတွေနဲ့တွေ့ရတာပါပဲ။မြတ်စွာဘုရားလက်တော်ကာလတုန်းကအကျဉ်တုဒ္ဒါဆိုတဲ့ယဟန်တော်တစ်ပါးအဝတ်အထည်တန်ခါတစ်ခုကိုမြာစဘူးထူးရတဲ့အတွက်အဲ့ဒီသင်္ကန်းကိုအလုံးနဲ့တည်းများလို့နေပါတယ်လေ။မြတ်တဲ့ညာနိုးနေရဆိုတာကာမိက္ခာနာပဲအဲဒီကောင်ကအဲဒီသင်္ကန်းကို မထံလာဝုံးမယ်လို့ယူရပြီးတော့သင်္ကန်းသားပေါ်မှာတင်ထားပြီးစိတ်ထဲအလုံးမြတ်တဲ့ဉာဏ်လို့နေတဲ့အဲဒီလိုမြတ်တဲ့ဉာဏ်လို့နေတော့ညချိန်မှာရုပ်ပြယောဂဖြစ်ပြီးတော့ဉာဏ်တော်မူသွားကြပါလေတဲ့ဒီဘုရားလေးမှာသီလဘက်ကတော့ဘာမှချွင်းချက်မရှိပါဘူးဘာမှစင်ကြယ်နေပါလေဒါကြောင့်သီလအလိုအားဖြင့်ဆိုရင်ဒေဝီချမ်းမြေမှာနတ်ပြည်ကိုရောက်ဖို့ပါပဲဒါပေမဲ့သူ့မှာသင်္ကန်းကိုနှိမ့်တဲ့ဉာဏ်နဲ့ကာလစာရနေရဏကကြည့်နေတဲ့အတွက်သူ့သင်္ကန်းမှာပဲပန်းဖြစ်သွားကြပါလေလူကပန်းဖြစ်သွားတယ်ဆိုတော့အံ့ဩစရာပဲဘုန်းကြီးတို့ရှင်မှာကတိကတ္တပြောရတဲ့တရားကြီးပြောရှိတယ်လူကဆရာဘုရားစဉ်းစားကြသည်ဟုပြောရတယ်ဘုသူတမရှိတဲ့သူလူနာနာလူတွေသူဝိနေရမှာသူကဝင်ရောက်ပြီးဇွေစွာပြောအမှန်တန်ပြောရတယ်သူပြောကုန်ကဟေးကြီးကြကွဆိုပြီးဝိညာဉ်မှာအကြောင်းလေးတွေရေးပြတယ်ဟောဒီအကြောင်းရှိကြီးအရှင်ကြီးကဒီအကြောင်းလာကတော့လူကဒီအကြောင်းသူလေးကတော့ကမင်းကြီးကတော့ပြောတယ်ကမင်းကြီးကဆိုတာဒီအောက်ရမှာရှိလို့မရပါဘူးအထက်ရမှာရှိပါတယ်ဒီကောင်လေးတွေကမြေထဲမှာကပ်ပြီးနေတယ်အထက်လောက်ပဲရှိပါတယ်ယမရာသိနေတဲ့ကောင်လေးပါပဲမျက်စိကောင်းတဲ့လူမှဒီကောင်ကိုမြင်နိုင်ပါတယ်လူသားတွေဒီကောင်ဝင်းတွေ့နေရင်မြင်နဲ့အမတနာပါလေ။ဒါကြောင့်အဲဒီဒီကကြီးကသူ့ကဆင်းကြီးပြင်ကမင်းကြီးကောင်လေးဖြစ်နိုင်ပါမလား။ကမင်းကြီးကောင်လေးကပြင်တော့ဆင်းကြီးဖြစ်နိုင်ပါမလားလို့မေးတယ်။သူဆိုလာတာကတော့ဆင်းကောင်ကြီးရဲ့အသက်လေးပြာကအကြီးမြင်လို့ကမင်းမိကောင်ရဲ့ကိုယ်ကလေးတည်းမှာဆမမလားကမင်းမိရဲ့အသက်လေးကြာကသိငယ်နေလို့ရှင်ကောင်ကြီးရဲ့ကိုယ်ထဲမှာဝင်ဖြစ်ရင်ကြံ့နာမှာမလားလို့ဆိုလိုပါတယ်ဒီလိုမျိုးကိုနေဟာသုတမရှိတဲ့လူမျိုးကိုသင်္ကန်းထင်မှဝိသိကိစ္စဖြစ်စေတာပါတယ်အခုနေကမှာရုပ်ဝါဒကိုသဘောကျပြီးတော့ဓမ္မလုံးဝမကြည့်ဘူးလို့ယူတဲ့ပုဂ္ဂိုလ်တူကဘုရားဟောတရားလို့ဘာလို့လုံးနဲ့လူတွေရောဝါဖြစ်ကုန်အောင်ကျမ်းစာတွေရေးထုတ်ပြီးတော့ဒီလိုပြောမျိုးတွေကိုပြောနေတယ်လို့ကြားရတယ်။ဘုရားကသက်ရှိသရဝါတွေထဲမှာလူဟာအမြင့်ဆုံးအငင်ဆုံးအသင်တန်းရောက်နေတဲ့အတွက်လူတွေရင်တန်ဖြစ်တောင်းမှလူသာဖြစ်နိုင်တယ်။လူရဲ့ညာတဲ့ဘဝမျိုးမဖြစ်နိုင်တော့ဘူးတဲ့။သူပြတဲ့အကြောင်းရင်းဒီကတော့မကြီးသေးကမကြီးနေတာပေါ့နိုင်တယ်ဓမ္မပင်မပေါ့နိုင်ဘူးညီရကပြောင်းလာခဲ့တဲ့ရွှေရဟာတဖန်ပြန်ပြီးညီရမဖြစ်နိုင်တော့ဘူးအဲ့ဒါများလို့ပါပဲတဲ့ဒီလိုပြောမျိုးတွေကတော့ဘုရားဘာသာဝင်တွေကိုရုပ်ဝါဒပဲညွတ်သွားအောင်လို့ဘုရားများစွာတရားဤတရားစစ်တရားမှန်တွေလဲရုပ်ပြဆင်းပြဖြစ်ကုန်အောင်လို့ပြောဆိုချက်တွေပါပဲဒီလိုပြောတဲ့သူတွေကတော့မာရပက္ခိကမာနိုင်ဘဒ္ဒသားတွေလို့သာမှတ်ကြပြီးတော့မြတ်စွာဘုရားဟောတော်မူတဲ့အတိုက်တရားစင်မှန်ကတော့ပုဂ္ဂိုလ်တ္တဝါရယ်လို့အကောင်းထည်ဆိုတာမရှိပါဘူးဒါကြောင့်အကြီးငယ်ပုံသဏ္ဍာန်လည်းမရှိပါဘူးယုံနာစင်များလည်းရှိပါတယ်အဲဒီယုံနာနှစ်ပါးထဲမှာလည်းနာစင်ကပြထမ်းပါတယ်ဒါကြောင့်ပရိသတ်သမုပ္ပါဒသနာတော်မှာမသိမှုအဝိဇ္ဇာကြောင့်ပြုလုံးမှုသင်္ခါရဖြစ်တယ်ပြုလုံးမှုသင်္ခါရကြောင့်ဘဝသစ်ဝိညာဉ်ဖြစ်တယ်စသည်ဖြင့်ဟောထားပါတယ်ဒီတော့ဘဝသစ်ဖြစ်ရမှာဘဝအောင်ကရုပ်တွေရောအဲဒီရုပ်တွေရဲ့အစမ်းတတ်တွေရောဘာမှလိုက်ပါမလာပါဘူးသိနာရဲ့အရှင်ဝါမျှသာလိုက်ပါလာပါတယ်။သိဆိုတာကလည်းငယ်ရကြီးရလို့ထူးခြားရမရှိပါဘူး။ဒါကြောင့်သင်ကြီးရဲ့စိတ်နဲ့ဇနီးမိကောင်လေးရဲ့စိတ်ဟာအတူတူပါပဲ။ဘယ်ဟာမှပို့ပြီးတော့ကြီးလည်းမကြီးဘူး၊ငယ်လည်းမငယ်ဘူး။ပြီးတော့ ဒါမှဘုရားရှင်ရဲ့စိတ်နဲ့နွားခွေးစားယူတဲ့တိရစ္ဆာန်တို့ရဲ့စိတ်ဟာလည်းမထူးခြားလာပါဘူးရင်းနေလို့ပြာမစောနိုင်တဲ့စိတ်ရဲ့လို့မရှိပါဘူးဒါကြောင့်တချို့လူတွေဟာမူလကစိတ်ညစ်စေတာကောင်းတဲ့လူကြီးလူကောင်းတယောက်ဖြစ်ပါလေရဲ့နဲ့အကြောင်းတည်းမျိုးကြောင့်စိတ်ချောက်စိတ်ဖောက်များပြီးယူကိုတွားကြတာတွေလည်းရှိနေတာပဲပြီးတော့ခွေးကြီးတွေလို့ခွေးကြီးကြံသွားတဲ့လူတွေမှာခွေးကြီးပေါက်နေတာကိုလည်းထင်ရှားတွေ့ရပါတယ်။ဒါကြောင့်လူကပြည်ပြီးတဲ့နောက်လူတဲ့ညနဲ့ဘဝမဖြစ်နိုင်ဘူးဆိုတာဟာအပင်ယုတ်ဒီလည်းမရှိပါဘူး။ဘုရားဘာသာတရားတော်နဲ့လည်းဆန့်ကျင်ပါတယ်။အမှန်ကစိတ်ဆိုတာဟာသဒ္ဓါတိအစရှိသောတရားကောင်းတွေနဲ့ပွားများထုံပေးရင်တိုးတက်ခြင်းတန်လာပါတယ်။ဒါကြောင့်ဒီကံဤမှာသဒ္ဓါတိအစရှိသောတရားကောင်းတွေနဲ့အထုံရလာရင်ဒေဝီအချမ်းမဲ့ဒေဝီအချမ်းမဲ့မှာသင်္ကြန်မြင့်မြတ်တဲ့စိတ်ငြိမ်လေးဖြစ်ပေါ်လာပါတယ်။အဲဒီလိုစိတ်ကဘယ်မှာဖြစ်တယ်လဲဆိုရင်လူဘဝ၊နတ်ဘဝ၊ဓမ္မဘဝဆိုတဲ့ပုဂ္ဂိုလ်ဘဝတွေမှာဖြစ်ပါတယ်။ပြီးတော့ဒီစိတ်ကိုလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ပူတဲ့ထားရင်ဆုံးညစ်တဲ့စိတ်တွေဖြစ်လာပြီးတော့အစဉ်တိုင်းကြောက်ကြပါပါတယ်။ဒါကြောင့်ဒီကနေ့မှလောဘဒေါသအစရှိတဲ့တရားစိုးတွေနဲ့ညံ့လာကြရင်ဒေဝီအချမ်းမဲ့မှာယုံညံ့တဲ့စိတ်ဝင်ဉာဏ်လေးဖြစ်ပေါ်သွားပါလေ။အဲဒီလိုစိတ်ကဘယ်မှာဖြစ်တယ်လဲဆိုရင်ငရဲဘုံ၊သိစ္ဆာဘုံ၊ကြိတ်တာဘုံ၊အပိယကေဘုံခေါ်တဲ့အပေဘဝတွေမှာဖြစ်ပါလေ။ဒီနေရာမှာစိတ်ကငရဲဘုံ၊နတ်ဘုံစသည်အဝေးကြီးကိုဘယ်လိုလုပ်ပြီးတွားရောက်နိုင်ပါသလဲလို့စဉ်းစားစရာရှိပါလေ။စိတ်ဆိုတာကအထယ်ရရှိတာမဟုတ်ဘူး။ဒါကြောင့်စိတ်မှာကြီးရာရယ်ဝေးရာရယ်လို့ဘာမှမထူးကြပါဘူး။အခုလည်းပြည့်စင်စားကြည့်ပါ။ပထမကိုကြောကိုစဉ်းမြင်ကြည့်ပါ။ဒီနော်။ကဲဒုတိယရေကုန်စိတ်ရကြည့်အောင်ကြည့်ပါ။ဘယ်ဟာပူကြသလဲ။ဘယ်ဟာမှပူဘူးကြပါဘူးဒူတူပါပဲ။ဒါပါကြောင့်လဲလို့ဆိုရင်စိတ်မှာအထေရရမရှိလို့အစည်းကားမရှိဘူးအလိုရှိရာကိုအာရုံပြုလိုက်ရုံနဲ့ရောက်သွားနိုင်တယ်ထားကြောက်ပါပဲရုပ်ကိုယဉ်နေတဲ့ဆိုရင်တော့ဒီတန်လေးမြို့ကနေပြီးသင်္ဘောလေးရောက်အောင်ကာငါပြီးသွားလိမ့်မယ်သင်္ဘောကလည်းတရံသွားရလိမ့်မယ်ရန်ကုန်ပဲရောက်တော့လဲသာဒနာစီးပြီးသွားလိမ့်မယ်ဒီလိုဘုရားရှင်ရောက်တော့လဲဘုန်းတော်ဘွာရောက်တက်နေရတာတော်တော်ကြုံမယ်အဲဒီကပြန်လာတော့လဲအသွားကလိုပဲအစင့်စင့်နဲ့အချိန်တော်တော်ကြာကြာပြန်လာလိမ့်မယ်အဲ့ဒါစိတ်နဲ့ယူကြွားချဖို့ပါပဲခဏကစိတ်နဲ့ဒီလိုကုန်သွားလိုက်တာဘာမှမကြောက်ဘူးခဏလေးနဲ့ပြန်ရောက်လာတယ်ခရင်တွေလည်းမကုန်ဘူးဒါရင်မဟုတ်သေးဘူးငင်ငါညာဝရစီနဲ့သွားလိုက်ရင်ဘာမှမကြဘူးဘာဆိုလဲမှတို့ဒီပေါင်းလဲမှတို့ဘာလဲမှမလဲမယူရဘူးဘယ်သူကမှလဲမတားမြင်ဘူးဘယ်သူကမှလဲမတားမြင်နိုင်ဘူးသွားခြင်းသွားလိုက်ညာခြင်းညာလိုက်နဲ့စိတ်ကအလိုရှိတိုင်းတုံ့နေပါလေငရေပြင်းနာပြေတွေလဲသွားခြင်းရင်သွားနိုင်တာပဲဘာမှအစီတားမရှိဘူးနောက်မင်းချင်းလည်းမရှိဘူးလွယ်လွယ်ပါပဲဒါကြောင့်တရားတွေမှာဒေဂာမိကဆွဲလာနေတဲ့အတိုင်းဘုရားကောင်းဘုရားဆောင်ဘုရားသိုးတွေမှာထွက်ကြပါလေဒေဂာမိကသင်ကျဲတဲ့ကုသိုလ်စိတ်နဲ့ဆွဲလာပြီးသေးလာခဲ့ရင်လူဘဝနာဘဝဆိုတဲ့ဘုရားကောင်းတွေမှာသင်ကျဲတဲ့ပြိတိစိတ်ဝิญဉင်လေးဖြစ်ပေါ်လာပါလေအဲ့ဒါကိုလူဖြစ်တယ်နတ်ဖြစ်တယ်လို့ခေါ်ရပါလေဒေဂာမိကညင်သွားတဲ့အကုသိုလ်စိတ်နဲ့ဆွဲလာပြီးသေးလာခဲ့ရင်အပေါ်ပေါ်ရင်မှာမြင်မှန်းတဲ့ပြိတိစိတ်ဝิญဉင်လေးဖြစ်ပေါ်သွားပါတယ်။အဲဒါကိုငရေကြသွားတဲ့ဒိဋ္ဌံဖြစ်သွားတဲ့နွားဖြစ်သွားတဲ့ခွေးဖြစ်သွားတဲ့စသည်ဖြင့်ဖွားပါတယ်။ဘုရားကပြောရတဲ့အရှင်ဒိဋ္ဌရဟန်းတော်မှာတော့ဒီကနေ့မှာငင်္ဂမနှိတ္တတဲ့လောဘကာမစ္ဆန္ဒနဲ့ဆွဲလာပြီးပြေခဲ့တယ်။ဒိဋ္ဌိဆိုတာကလည်းနောက်ဆုံးစိတ်ကလေးချုပ်ကြောက်သွားတာကိုခေါ်တာပါပဲ။ အဲဒီလိုညီမနဲ့အမှုသစိနဲ့ဆွဲလမ်းပြီးပြေခဲ့တဲ့အတွက်အဲဒီနောက်ဆုံးစီကလေးလည်းကြောက်သွားရောတန်းပေါ်ကရုပ်ခန္ဓာလဲညီနွားနဲ့ပရိသေစိတ်ဝိညာဉ်လေးလည်းဖြစ်ပေါ်သွားရောတကယ်စင်စစ်တော့ရဟန်းဘဝကရုပ်ကိုဘာမှလိုက်ပါမလာပါဘူးဒီကနေ့ကဆွဲလမ်းခဲ့တဲ့ညီနွားနဲ့ကာမဆန္ဒစိတ်ရဲ့အရှင်းဘဝလောက်သာလိုက်ပါလာပါတယ်ဒီလိုရံဘွားကတန်းပြရတာဘာကြောင့်လဲဆိုတာကိုစစ်ဆေးကြည့်ကြအောင်လို့သီလမစင်ကြယ်လို့လားမဟုတ်ပါဘူးသီလကစင်ကြယ်ပါတယ်ဒါပြင်ဘာကြောင့်လဲလို့ဆိုရင်ကာမစန္ဒကိုရှုမှတ်ပြီးပယ်တဲ့အရိယာဝါဒအရိယာတို့နေမှာမနေဘဲနဲ့သင်္ကန်းကိုတတ်မဲ့နှိမ့်တဲ့နေတဲ့ကာမစန္ဒဆိုတဲ့ပုရိသေနေမှာနေနေလို့ပါပဲဒီကမေသနာကိုပြောဖို့ရဟန်းတော်များမှာမြတ်စွာဘုရားပေးထားတဲ့ဤလိုရှိပါတယ်။အောက်တည်ဆုံးအားဖြင့်သစ္စာကနာခေါ်တဲ့သင်္ကြန်ဤနဲ့သင်္ကြန်ကိုမြတ်စွာဘုရားကပฏิသင်္ခာယောနိတော်သီဝရံပฏิသေးဝတိစသည်ဖြင့်ညွှန်ကြားထားခဲ့ပါတယ်။ယောနိတော်တင်တော်အကြောင်းအားဖြင့်ဝါနိမလမအားဖြင့်ပฏิသင်္ခာပฏิသင်္ခာယာဉာဏ်ဖြင့်သင်္ကြန်ရေးသီဝရံသင်္ကန်ကိုပฏิသေးဝတိမြွေသုံးဆောင်ဤမိမာလာမတဲ့ဆင်ញင်ပြီးသုံးဆောင်ပါတဲ့ဘယ်လိုလဲဆိုရင်ဒီတတာဧကောပฏิဃာတာယပဲပြောချင်းွယ်ကချင်းကျုံငါဘုံနာတာဘူရောပฏิဃာတာယပဲပြောချင်းွယ်ကချင်းကျုံငါပฏิသေးဝတိမြွေသုံးဆောင်ဤစသည်ဖြင့်ညွှန်ကြားထားပါလေလူများမှာအဝတ်ထီဝတ်ဆင်ကြတာကတော့လာပါတင်တယ်ဘုရားလို့ရွေကြပါတယ်။ရားများမှာတော့လာပါတင်တယ်အောင်ဆိုတော့ရွေကြမပါပါဘူး။အမှန်ကတော့ရုပ်ကိုယ်ကြီးကအေးဘူးစားတော့ဒိယအနေနဲ့တွေ့ရင်မခံနိုင်ဘူး။ဒါကြောင့်အဲ့ဒီအေးဘူးတွေကိုကာဝယ်ဖို့ရှင်မက်စသည်မနစ်ဆက်နိုင်အောင်ကာဝယ်ဖို့အမြင်မတော်တဲ့ကိုယ်ငါတွေဖုံးကွယ်ထားဖို့စသည်ဖြင့်ဒီကျိုးများတော့ရွေပြီးတော့ဝေးရသုံးတော်ရပါတယ်။ဒါတော့ဝိသင်္ဃဟာလာဖို့တောင်းဖို့မလိုပါဘူးလူငုံမှုရအောင်ပဲလိုပါတယ်ဒါကြောင့်သင်္ကန်းကိုဘုရင်သုံးတော်ရတာဟာအနာကိုရင်းမုံအောင်ဖုံးပြထားသလိုယွန်စရာညီကြီးတွေကိုဖုံးပြထားသလိုရုပ်ကိုယ်ကြီးလူငုံအောင်မလွဲတာလို့ဘုရင်သုံးတော်ရတယ်လို့ဒီလိုဆင်ញင်ပြီးသုံးတော်ရပါတယ်ဒါတော့ဝိသင်္ကန်းကလာဖို့ကောင်းမှုလဲဝိသင်္ကန်းကလာလို့ကောင်းလို့လဲပါရစရာမရှိဘူးမလာလို့မကောင်းလို့လဲသိပြစရာမရှိဘူးဒါကြောင့်သင်္ကန်းနဲ့စားပြီးနိတ္တတာယာမှုကာမိသန္နာဟာလုံးဝလည်းကျင်းသွားနိုင်တယ်လုံးဝမကျင်းတောင်းကြောပါသွားနိုင်ပါလေဒီပြင်အာတုဘသဘောသင်္ခါရသဘောနဲ့ဆင်ញင်မှုလည်းရှိပါသေးတယ်နိတ္တတာယာမှုဖြစ်နေတဲ့အခါမှာအလွယ်ဆုံးအကောင်းဆုံးကတော့အဲ့ဒီနှစ်သက်ပါရမှုကိုရှုမှတ်ပြီးပြရတာအလွယ်ဆုံးကောင်းဆုံးပါပဲ။မပြောင်းမကျင်းရှုမှတ်နေရင်နောက်ဆုံးကြတော့အဲ့ဒီနှစ်သက်ပါရမှုဟာလုံးဝပျောက်သွားပါလိမ့်မယ်။လုံးဝပျောက်စေကောင်းရှုမှတ်နေရင်ကိုရှုတဲ့လူတိုင်းအရိယာဝါဒနေရင်တည်းကိုရောက်နေပါလေ။ဘေးရန်တဲ့လုံးညုံနေပါလေ။ဒါကြောင့်ခုနကပြောခဲ့တဲ့အရှင်ဒိဋ္ဌယဟာဒီလိုရှုမှတ်ရင်းသာကြံတော်မူသားမယ်ဆိုရင်တမ်းမဖြစ်နိုင်ပါဘူး။နာယသူဂတိကိုရောက်ဖို့ရှိပါလေ။ဒါပေမဲ့အဲဒီညာကနိတ္တတာမှုကိုရှုမှတ်ပြီးမပေဘူးလက်ခံထားတယ်။လက်ခံတော့ဘုရင့်ရှင်တွေရောက်နေတာပေါ့။အပေလေးမလုံးညွန်တဲ့နေရာရောက်နေတာပေါ့။ဒါကြောင့်သူ့မြညာရဟန်းဘုရားကမျက်စိလေးမိတ်စုစည်းကလေးကြားသွားနေတဲ့တိုင်နဲ့သူ့ပင်ကနဲ့မှာပဲဥပပတန်းကြီးဖြစ်ရှာတယ်အများကြီးမျက်နှာသွားရှာတာပါပဲဒီနေရာမှာဒဂါရဏတွေကမိမိတို့ကိုယ်ရေးအတွက်အထူးသတိပြုလို့ဆင်ခြင်လို့ကောင်းပါတယ်ညာမှာဆွေးလမ်းကြရကဘာမှဗျာနာရှိတာမဟုတ်ဘူးသင်္ကန်းလေးတစ်ထည်ပဲရှိတယ်ဒါလေးတစ်ထည်ကိုပဲဆွေးလမ်းရုံနဲ့တောင်းမှတန်းဖြစ်သွားသေးရဲ့ဆိုတော့မိမိတို့မှာဆွေးလမ်းကြရတွေကဘယ်လောက်များနေတယ်လဲအဲ့ဒါလေးကိုပြောသေးဝကြတော့မစွဲလမ်းမဲ့တင်နေအောင်အာဟုဇရာများရှိသလား မရှိသေးဘူးလားဆိုတာသိမြင်ကြည့်ကြရမယ်။အာဟုဇာရှိနေရင်တော့လက်ခမောင်းမှာခါကြသေးတော့အာဟုဇာမရှိသေးရင်တော့အခုမြတ်စွာဘုရားပေးထားတဲ့အရိယနေရင်နဲ့လုံးချင်းချင်းနဲ့အောင်အရိယဝါဒနေရင်ကိုစောစောလေးကကြိုတင်ပြီးဆောက်ကြပြီးတော့လောကမှာအိမ်ဆောက်တယ်ဆိုရင်ဈေးကြီးလို့ကလည်းရှိဖို့လိုပါတယ်။ဒါလိုပါပဲအရိယဝါဒနေရင်ကိုဆောက်ရမှာလဲဈေးစကားကလိုပါတယ်။အဲ့ဒါကဘာလို့လဲဆိုရင်သောသောပိုင်းကပြောခဲ့တဲ့အတိုင်းဗရာတရားရှိဖို့လိုပါတယ်။ဒါကြောင့်ဒီအရိယဝါဒတရားကိုပွားများရင်အပေသေးစကြီးမှလွတ်မြောက်တယ်ဆိုတာကိုယုံကြည်ရမယ်။မယုံကြည်ရင်တော့ဒီအရိယဝါဒအိမ်ကိုမဆောက်နိုင်ဘူး။တချို့ကတော့ကိုယ်တိုင်တို့ဒီမှာယုံကြည်နိုင်မယ်မတွေ့ရင်တော့မယုံကြည်နိုင်သေးဘူးလို့ဒီလိုဆင်မြင်ပေးကြပြန်တယ်ယုံကြည်ဆိုတာကတွေ့ပြီးမှယုံကြည်ရတာလည်းရှိပါတယ်မတွေ့ရင်ကအသိယုံကြည်နဲ့ချင်းချင်းယုံကြည်ရတာလည်းရှိပါတယ်မရောက်ဘူးသေးတဲ့အရာကိုယထာနဲ့အဖြစ်ဖြစ်မင်းမောနဲ့အဖြစ်ဖြစ်ဉာဏ်နဲ့အဖြစ်ဖြစ်သွားတဲ့အခါမှာအဲဒီယထာသင်္ဘောလေညာမောဆီးလိုက်သွားရင်မိမိလိုရှိတာရောက်ကိုရောက်မယ်ဆိုတာသူရောလူရောနဲ့မှားဆချင်းနေပြီးယုံကြည်ရပါတယ်အဲဒီလိုယုံကြည်ပြီးအဲဒီယထာသင်္ဘောလေညာကိုစီးရင်လိုက်ပါသွားမှမိမိလိုရှိတာရောက်ကိုရောက်ပါတယ်အကယ်၍မိမိကကိုယ်တိုင်မရောက်ဘူးကိုယ်မိမိကကိုယ်တိုင်မစီးဘူးမရောက်ဘူးတဲ့အတွက်မယုံလို့မစီးဘဲနေရင်တော့အဲ့ဒီမိမိလိုရှိရကောမရောက်နိုင်ပါဘူး။ဒါလိုပါလေ။အရိယဝါဒတရားကလည်းသောသောတွေကဒေသနာနဲ့အသိဉာဏ်နဲ့ချင်းချင်းပြီးယုံကြည်တော့အားဖြင့်အားထုတ်ရပါလေ။ဒီလိုအားထုတ်ပါမှအရိယဝါဒနေမှလည်းနေရပါလေ။နိဗ္ဗာန်ကိုလည်းသိမြင်ရပါလေ။ဘယ်ဝိစ္စဒီမှလည်းလွတ်မြောက်ရပါလေ။မယုံလို့အားမထုတ်ပဲနေရင်တော့အရိယဝါဒနေမှလည်းမနေရဘူး။နိဗ္ဗာန်ကိုလည်းမတွေ့နိုင်ဘူး။မလုံးမနေဘူးစင်တွေမှာကြီးနေနေတဲ့အတွက်အပေဝိစာရှင်နဲ့လဲမပြတ်သေးဘူးဒုက္ခတွေရောက်သွားပါလိမ့်မယ်။နောက်ပြီးတော့ခန္ဓာကဥပမာထဲမှာပြီးသွားတဲ့လူဟာယထာလံဆုံးမင်းမောလံဆုံးလေလံဆုံးဌာနရောက်တဲ့အခါကျတော့ကိုရောက်ခြင်းနဲ့အရာဟုတ်မဟုတ်ကိုစစ်စစ်စဉ်းကျင်ကြည့်ရပါလေ။ဒီလိုစဉ်းကျင်ကြည့်တဲ့အခါမှာကိုရောက်ခြင်းနဲ့အရာဟုတ်မှနေရင်မိမိစီးနေလာခဲ့တဲ့ဉာဏ်ထားပြီးစဉ်ဟာလမ်းမှန်ပဲမူလကညီကြလိုက်တဲ့စကားတွေကလည်းအမှန်ပဲလို့ဒီကံဆုံးဖြတ်ယုံကြည်ရပါတယ်အဲ့ဒါကတော့တွေ့ပြီးမှယုံကြည်ရတာမျိုးပါပဲယေရိယဝါဒတရားကလည်းဒီနည်းတိုင်းပါပဲတကယ်တမ်းအားထုတ်လိုက်တဲ့အခါမှာအခုဘုန်းကြီးပြောခဲ့တဲ့အတိုင်းသမာဓိညာအထူးကိုဖြစ်ပေါ်လာတာရောကိုယ်တိုင်တွေ့ကြပါလိမ့်မယ်အဲဒီတော့မှမိမိတို့အလိုရှိနေတဲ့တရားစစ်တရားမှဟုတ်သလားမဟုတ်ဘူးလားဆိုတာစစ်ဆေးကြည့်ကြပါအဲဒီလိုစစ်ဆေးကြည့်တဲ့အခါမှာဟုတ်မှကြောင့်မျက်မှောက်တွေ့ရပြီးတော့အဝိဇ္ဇတရားလားဆိုတဲ့မတုံ့မလို့တဲ့ဝင်ယူကြည့်တဲ့သရာတရားနဲ့ခိုင်ခိုင်ငင်းငင်းကြီးယုံကြည်သွားကြပါလိမ့်မယ်ညဇာတရားကြီးတရားတော်ကအစစ်ဆေးခံနိုင်တဲ့ဣဟိပါတိကတရားတော်ပါလာကြည့်သမားလို့တိုက်တွန်းတိုက်တဲ့တရားတော်ပါတဲ့လောကမှာမကောင်းတဲ့ရတာကိုစားဖို့ရမတိုက်တွန်းရဘူးဘာကြောင့်လဲဆိုရင်တစ်ဖက်သားပုဂ္ဂိုလ်ကစားကြည့်လို့အရာမကောင်းမှသိရတော့တိုက်တွန်းတဲ့လူကိုအပြစ်တင်တဲ့အရာကောင်းမလေးများကိုကြည့်ကြည့်ရင်တော့စားရတဲ့လူကအမတားကျေးဇူးတင်တာပါတယ်ဒါလိုပါပဲမြတ်စွာဘုရားတရားတော်ကကောင်းလို့တိုက်တွန်းတဲ့အတိုင်းအားထုတ်ကြည့်တဲ့သူကတရားရတာကောင်းနေကိုတွေ့ရတဲ့အတွက်တိုက်တွန်းတဲ့လူကိုကျေးဇူးတင်လို့မဆုံးနိုင်အောင်ရှိရပါတယ်။ဒါကြောင့်အေဟိပတိကောလာကြည့်စမ်းပါ၊ကြင့်ကြည့်စမ်းပါလို့တိုက်တွန်းလိုက်တဲ့တရားတော်ပါတဲ့။အဲသူပြောခဲ့တဲ့အတိုင်းသောသောတွေကယုံကြည်ထားဖို့လိုပါတယ်။အဲဒီယုံကြည်တဲ့သရတရားအရိယဝါဒနေရင်ကိုဆောက်ဖို့အရင်နည်းရည်ရင်းတို့တမျိုးပါပဲဒီကမဖုန်နေကတရားတို့တရားမြတ်တွေကိုအခုဘုရားတွင်မှာရအောင်အားထုတ်လို့တဲ့သစ္စာမကလည်း ထက်ထပါမှကြီးဖို့လိုပါတယ်ဒါလည်းသိစရာတမျိုးပါပဲပြီးတော့မဆုံးမနဲ့ကြီးကြီးထန်ထန်အားထုတ်တဲ့လုံလောက်ဝီရလက်ရှိဖို့လိုပါတယ်ဇေကောင်းဖို့လိုပါတယ်ဒါလည်းသိစရာတမျိုးပါပဲဒီသရာဆန္ဒဝီရဆိုတဲ့ဈေးစကားနဲ့ပြုဆောင်ရင်တော့အရိယဝါဒနေအိမ်ကိုရောက်နိုင်ပါတယ်။ယုံကြည်တယ်လိုလားတယ်မပြင်းဘူးဆိုရင်ဓာတ်ရောက်ပါကပေါ်လာကြကိုရှုမှတ်နိုင်ပါတယ်။ဓာတ်ရင်လည်းမှတ်နိုင်တယ်။ရရင်ထိုင်ရင်အေးရင်စားရင်တောင်းရင်လည်းမှတ်နိုင်တယ်။မှတ်တဲ့မှာတဲ့အရိယဝါဒနေအိမ်ကိုဆောက်လုပ်နေနေတာပဲ။အရိယနေအိမ်နဲ့ဝင်ရောက်နေနေတာပဲ။အဲဒီလိုရှုမှတ်နေရင်မြစ်တဲ့လူရင်နဲ့ကာမိသန္တဖြစ်ပေါ်လာရင်အဲ့ဒါကိုမြစ်တဲ့မြစ်တဲ့စရည်ချင်းမှတ်လိုက်ရင်အရိယဝါဒနေအိမ်ကိုဆောက်လုပ်နေပြီညီသားလေအရိယဝါဒနေအိမ်နဲ့ဝင်ရောက်နေပြီညီသားလေအဲ့ဒီလိုမှတ်တိုင်းမှတိုင်းအပေါ်လေးကလည်းလုံးမြောက်လုံးမြောက်သွားတာပဲရဲမြဲကြတာပဲပိုက်စားတရားမှမကုန်မဲနဲ့အရိယနေအိမ်ကောင်းတဲ့မှာလည်းနေရတယ်ဘယ်ဘေးမှာလည်းလွတ်တယ်အမှန်တန်ကိုမြင်ကြပါရဲ့ဒီလိုနဲ့ကျွေးကျွေးမဲ့တတိညာနဲ့ရင်းတာပြည့်စုံလာတဲ့အခါကျတော့နိဗ္ဗာန်ကိုလည်းဆက်ရောက်ပြီးတော့အရိယပုဂ္ဂိုလ်စစ်ဖြစ်သွားနိုင်ပါရဲ့အဲဒီခါကျတော့အရိယနေအိမ်ကြီးတွေကိုယ်ပိုင်ရပြီးတော့သိကြလက်ကျတင်းတင်းကြပ်ကြပ်ကြီးနေသွားရပါရဲ့အခုဒီလိုမျိုးကြီးပါအင်းကြီးအိမ်ကောင်းနဲ့နေခြင်းကြသလားအင်းကိုအင်းကိုကြီးလေးနဲ့နေခြင်းကြသလားအင်းကြီးရဲ့ကိုင်းမြန်မာပဲနေခြင်းကြသလားလို့မေးကြည့်ပါကိုင်းမြန်နဲ့မာပဲနေခြင်းတယ်လို့တော့ဘယ်သူမှဖြေမင်းမထင်ပါဘူးအင်းကိုအင်းကိုကြီးလေးနဲ့နေခြင်းတယ်လို့လည်းဖြေကြမယ်မထင်ပါဘူးအင်းကြီးအိမ်ကောင်းနဲ့နေခြင်းတယ်လို့ကြီးဖြေကြမှာပါပဲဒါကြောင့်လဲဆိုရင်အင်းကြီးအိမ်ကောင်းနဲ့နေရတာကဘေးရန်တွေလည်းကျင်းတယ်တင်းတင်းတည်းလည်းရှိတယ်ဒါကြောင့်ပါပဲအဲ့ဒါလိုပါပဲသံဃာစကားမှာလည်းအင်းကြီးအင်းကောင်းနဲ့တူတဲ့အရိယာနေအိမ်မှာနေခြင်းသလားအင်းဆုံးနဲ့တူတဲ့ပုရုဇဉ်နေအိမ်မှာနေခြင်းသလားအင်းမရှိတဲ့ကိုယ်ဉာဏ်နဲ့တူတဲ့ဘာလပုရုဇဉ်ရဲ့အခြေအနေမှာပဲနေခြင်းသလားလို့မေးကြည့်ပါအဲ့ဒါကိုကိုယ့်အကိုယ်ပဲဖြေကြသေးတော့ဒါကိုဘုန်းကြီးကဖြေလို့ကြည့်ရင်မှားခြင်းလည်းမှားနိုင်မယ်မာရံဘုန်းလို့ဆိုတော့ဘုန်းကြီးကဘုန်းကြီးတော်နဲ့ဖြေရရင်အရိယာနေအိမ်ကိုရွေ့ချရလိမ့်မယ်။တချို့ကမုရိဇင်နေအိမ်ကိုသဘောကျရင်လည်းကြနေကြမယ်။ပြောလို့မဖြစ်ဘူး။အမှန်မှာတော့အရိယာနေအိမ်ကနေဖို့ရကောင်းပါလေ။အစင်တားလည်းမြင်တယ်၊ဘေးရန်တွေလုံးလုံးနဲ့အဲဒီတော့အပေလေးကဘေးရန်တွေကလုံးလုံးအောင်အရိယာနေအိမ်နဲ့ခန္ဓာညာညာတင်းနေတယ်ကြီးနေပြီးတော့သွားနိုင်အောင်အရိယာဝါဒဆိုတဲ့အရိယာနေအိမ်တရားတွေကိုဒီဆောက်ဖို့ရာဒီကနေ့ညဒီမှာဘုန်းကြီးကဒီတရားကိုဟောနေတာပါပဲအခုအရိယာနေအိမ်ဆောက်ဖို့ရာဘယ်နှခုပြီးသွားတယ်လို့ဆိုတော့တတိယဆောင်ဆောင်နဲ့ပြည့်စုံရမယ်ဆိုတာတခုပြီးသွားပြီမြာလေးပါးရှိရမယ်ဆိုတာလည်းပြီးသွားပြီ။အင်္ဂါ၅ပါးကိုပြောရမယ်ဆိုတာကတော့အင်္ဂါ၅ပါးရဲ့ကတပါးပဲပြီးသေးတယ်။မြစ်သက်လိုခြင်းကျွေးမြည်တင်းအလင်းပဲပြောက်လေဆိုတာလေးတပုတ်ပဲပြီးသေး။ဒီကလေးဖို့ကြာနေသေးတယ်။နောက်ပြီးတော့အင်္ဂါ၆ပါးနဲ့ပြည့်စုံရမယ်စသည်ဖြင့်ဇာနာတွေကတော်များပါသေးတယ်။အဲဒီဉာဏ်ဉာဏ်နေတာတွေကပုံမှုရည်ကြီးပါတယ်။နေဖန်ကြလဲလာပြီးတော့တရားကိုဆက်လက်နာကြဖို့တရားဆိုတာပြီးဆုံးအောင်နာဖို့ရည်ကြီးပါတယ်။ညဇာပြားရဲ့လည်းတော်ခါကာလတုန်းကညဇာပြားကြီးမျက်မှောက်မာတောင်မှအကြောင်းမညီမလို့ရှိရင်တရားဆိုတာကမရနိုင်ဘူး။ရောင်းညွှန်းမှရတယ်။ဒီနေရာမှာတရားမရခြင်းရဲ့အကြောင်းကတခုရှိရဲ့ပါလေလို့ဆိုလို့ရှိရင်ကိရိယာပရိဟာနိနဲ့ပါပမိတ္တတာတဲ့ကိရိယာပရိဟာနိနဲ့ပါပမိတ္တတာဆိုတဲ့အကြောင်းတစ်ခုဟာ တရားဥကိုမရနိုင်အောင်အန္တရာယ်ပြုတတ်တယ်နှောင့်ရှက်တတ်တယ်တစ်ချိန်လုံးကမြတ်စွာဘုရားဟာဘင်္ဂရောပြိဋ္ဌာတွေနဲ့ပြင်းကုန်ပြီနေတော့ကန္တကာဆိုရက်ဘရဝိုင်းနဲ့သစ္စာဆိုရက်လူ့ကြောင့်တကားပြေရောက်လာကြတယ်အဲဒီတော့ရောက်လာတဲ့အခါမှာမြတ်စွာဘုရားရဲ့ပါဝင်နေမှာရှိနေတဲ့ဘင်္ဂရောတွေမြင်သက်ပင်မှုနေတာကိုမြင်ရတော့ကန္တကာဆိုရက်ဘရဝိုင်းဟာဘာဝနာအရှင်မကယသိဖြစ်ပေမဲ့သူ့မှာတရားတွေဖြစ်တယ်ဘယ်လိုဖြစ်တယ်ဆိုတော့ဒီလောက်များတဲ့တန်ခါတော်တွေထဲမှာတပါးမှလက်လှုပ်ခြင်းမရှိဘူးခြေလှုပ်ခြင်းမရှိဘူးစကားပြောဆိုခြင်းမရှိဘူးသိမဲ့ပါပေရဲ့ညူစရာကောင်းပါပေရဲ့ဒါဟာမြေတံကောင်းတဲ့ဩဝါဒနဲ့ဆုံးမထားလို့ဖြစ်မှာပဲလို့ဆင်ခြင်ပြီးတော့သူ့စိတ်ထဲမှာသဘောကျညူသွားတယ်ဒါကြောင့်ဒီမြတ်စွာဘုရားကအဲ့ဒီကြောင်ထုတ်ပေါ်ပြီးလျှောက်တယ်ဒီလိုလျှောက်တော့မြတ်စွာဘုရားကကန္နကပရပိုင်းသင်ပြောတာမှန်ပါတယ်ငါတိသားတွေကိုကောင်းသောဩဝါဒနဲ့ဆုံးမထားပါတယ်ဒီတန်ဃာတော်ဒီထဲမှာတချို့ကယဟန္တာတွေပဲတဲ့ဘုရားပြောကြတဲ့အတိုင်းတတိကြီးအမြဲထင်နေတဲ့ပုဂ္ဂိုလ်တွေပေါ့လေတချို့ကလည်းအနာဂါနေတဲ့တတိကြီးလေးပုံသုံးပုံပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့တချို့ကလည်းသရဂါနေတဲ့တတိကြီးတော်တော်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့မကျိုးရလဲသောတာပန်နေတဲ့တတိယလေးပုံတော်ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေပေါ့တချို့ကလည်းပဲမတိမထံတရားတွေကိုပွားများအားထုတ်နေစေပုဂ္ဂိုလ်တွေပဲလို့မြတ်စွာဘုရားကဒီလိုမြင်ကြတော်မူပါတယ်တတိယထံတရားအားထုတ်နေတဲ့ပုဂ္ဂိုလ်မှာတတိကပြည့်စုံပြီလို့မဆိုရသေးတော့လဲရှိတယ်လို့တော့ရှိနေပါတယ်ဒါကြောင့်လက်ကိုခြင်းလို့ရှိရင်ကိုခြင်းတဲ့စိတ်ကလေးကစားပြီးကိုခြင်းတယ်ကိုခြင်းတယ်လို့ရှုပြီးတော့ကိုရဲ့အခါမှာလည်းကိုရဲ့လို့ရှုပြီးတော့ခြေခြေချင်းကိုပါတယ်မယူပါနဲ့ရုပ်တရက်ကိုမိဆမ်းမိတာရယ်လို့မယူဒါကြောင့်သူကသင်္ကြန်သိကြနေတယ်ဒါကြောင့်ခြင်းတဲ့အခါမှာလည်းအကျိုးရှိမရှိသိညာသေးတယ်အဲဒီလိုမျိုးရင်လည်းပြောခြင်းတဲ့စိတ်ကလေးကိုပြောခြင်းတယ်ပြောခြင်းတယ်လို့မှန်နေရတယ်။ဒါကြောင့်ပြောစရာအကြောင်းကမလွန်တော့ရင်မပြောဖြစ်တော့။မလောတာလို့ပြောပြရင်လည်းပြောတာလေးကိုမှန်နေရတော့စကားတွေကအပူအမူတွေများများမဖြစ်ဘူး။များများမပြောဖြစ်ဘူး။ဒါကြောင့်အင်းငြိရနေပါလေ။ညစာပြေဘဝဉာဏ်မှာရှိနေတဲ့ပုဂ္ဂိုလ်တွေထဲမှာတချို့ကယဟနာတချို့ကအနာဂံတချို့ကသရဂံတချို့ကဗောဓါမံတချို့ကပရိသန်ဒီအပွားများနေတဲ့ပုဂ္ဂိုလ်တွေဖြစ်နေကြတယ်။ကမ္မထလွတ်လွတ်တဲ့ပုဂ္ဂိုလ်ရတော့မရှိဘူး။ဒါကြောင့်သိပြီးပြင်မွေနေတယ်ဆိုတဲ့အကြောင်းကိုမြတ်စွာဘုရားကအမိန့်ရှိပါတယ်။ဒီလိုအမိန့်ရှိတော့သစ္စာဆိုတဲ့လူအကြောင်းတရားကတယောက်ထားတယ်။မြတ်စွာဘုရားတဲ့။မြတ်စွာဘုရားလူတွေကိုဖြောင့်မအောင်ဆုံးမတာအင်မတန်ကောင်းပါတယ်တဲ့။အဲတိရိစ္ဆာန်တွေကမကောက်ကြည့်ဘူးဖြောင့်မတယ်ဒိသံတွေဟာသူတို့လုံနေကြအောင်လုတာပဲဒီကြီးစွန့်ငင်းနေစွန့်ကြလိုက်တာပဲငင်းနေစွန့်ငင်းနေစွန့်ကြလိုက်တာပဲဗာရင်းညာတွေသူတို့မစင်စားဘူးပြီးတော့လူတွေကလိမ့်ညာပြီးငါပဲလိုလုတ်ပြီးငါပဲလိုလုတ်မယ်လို့ဒီလိုကောက်ကျစ်တဲ့အကြံမရှိဘူးသူတို့မလုတ်ခြင်းရင်သူတို့မကြိုက်ရင်ကိုယ်ကလုတ်တာပဲလူတွေကတော့ဒီလိုမဟုတ်ဘူးခင်ဗျာတဲ့လူတွေကတောက်ကြစ်တယ်ရှင်းမာတဲ့မျိုးမြက်ကွယ်မာတဲ့မျိုးနဲ့ရှင်းမာတော့ဖြင့်အကျိုးကိုလိုလားလို့ရောင်းကြောင်းမေတ္တာရှိကြောင်းကြောင်းလုပ်တတ်ကြပါတယ်မြက်ကွယ်ကြတော့ဒီလိုမဟုတ်ဘူးအကျိုးမဲ့တွေလုပ်တတ်ကြပါတယ်လူတွေဟာအင်မတန်တောက်ကြစ်ပါတယ်အဲဒီလိုတောက်ကြစ်တဲ့သဘောရှိနေတဲ့လူတွေရဲ့စိတ်ဓာတ်တွေကိုဖြောင့်မအောင်မြတ်စွာဘုရားပြုမြင်ထားတာသိကောင်းတာပါပဲဗျာလို့လို့ကြောက်ထားတယ်ဒါတော့တတိတော်လဲလိုကြောင်ဝင်မယ်လို့ဒီတတိထံတရားကိုရံခါရံခါပွားများနေပါတယ်ဗျာလို့သူကချီးကျူးပြီးတော့ကြောက်ထားကြတယ်ဟုတ်တယ်တတိထံတရားဟာစိတ်ဓာတ်ပြည့်ရင်းမှာအလွန်ကောင်းတဲ့တရားပဲလူတွေကောက်ကျင့်နေတယ်ဆိုတာဟာ ကိုယ်စိတ်ကောက်ကျင့်နေတာကိုမသိလိုပါပဲကိုယ်စိတ်ကိုသိနေရင်ဘယ်မှာကောက်နိုင်တော့မလဲကိုယ်စိတ်ကလေးကောက်ရင်ကောက်မှန်းပြီးဖို့မကောက်ရင်လည်းမကောက်မှန်းပြီးဖို့သိတာနုပါဒနာအလွန်ကြီးကြီးပါလေသိတာနုပါဒနာကောင်းမှန်းပြည့်စုံတဲ့ပုဂ္ဂိုလ်မှာဒီလိုကောက်ကျစ်တဲ့သဘောတွေဘာမှမဖြစ်နိုင်ဘူးသူစိတ်တွေဟာအားလုံးခြောက်ဆင်းနေတယ်အလွန်ကောင်းနေပါဗျာသစ္စာကအဲဒီလိုလျှောက်ထားတော့မြတ်စွာဘုရားကပုဂ္ဂိုလ်လေးမျိုးဝေဘာပြီးဟောတော်မူရဲ့ဒါပေမဲ့ပုဂ္ဂိုလ်လေးမျိုးဝေဘာမယ်လို့ကောင်းစဉ်စင်္ကာရှိသေးအဲဒီသစ္စာကပါကြောတယ်ဆိုတော့အရှင်ဘုရားဒီလိုတော့မှကိစ္စတွေကများတယ်ဗျာသွားလို့ရဆံပြူပါအောင်လို့မြတ်စွာဘုရားကိုကြောက်တယ်အဲဒီလိုကြောက်တဲ့မြတ်စွာဘုရားကသူ့ကိုဟာသစ္စာမျိုးငါဟောတဲ့တရားဆောင်းနာအောင်လို့ပြောရမယ်နေနိုင်မှာမဟုတ်ဘူးအာနာလို့နေကြတဲ့စိတ်ကမပတပါနဲ့နားနေတော့သူ့မှာဘာမှအကျိုးရှိမှာမဟုတ်တော့ဘူးဒါကြောင့်မြတ်စွာဘုရားကလည်းသူ့ကိုမတားနိုင်အဲဒီသဘောအတိုင်းပဲဆိုပြီးတော့ဆုံးပြုလိုက်ရပါတယ်မေတ္တာပြန်သွားတော့မြတ်စွာဘုရားကမင်းရှိတယ်ခြေသားတို့ပိဿဟာဒီညာရှိတယ်သူဟာငါနာဗျာအခုဟောမယ့်ဒေသနာစတာရှိသေးထားသွားလို့ဒီဒေသနာဆုံးအောင်မနာလေးရလို့ရှိရင်သူဟာသောတာပန်ဖြစ်မယ်သောတာပတိမဲ့ရသောတာပတိဖို့ရသောတာပတိမဲ့ဖို့ရမယ်အကျိုးများပါမယ်လို့မိန့်တော်မူပါတယ်အဲ့ဒါကိုအကြောင်းပြုပြီးတော့သထာဝတ္ထမှာဖွင့်ပြထားပုံကတော့မြတ်စွာဘုရား၏မျက်မှောက်မှာတောင်းမှတရားရလိုက်တဲ့ပုဂ္ဂိုလ်ရဲ့မဲ့တရားမရပဲဖြစ်နိုင်သေးသလားဆိုတဲ့အကြောင်းကိုမျိုးလုံးထုတ်ပြီးတော့ဖြစ်နိုင်ပုံကိုဒီလိုဖွင့်ပြထားပါတယ်။မေဘုံမြတ်ခြင်းအကြောင်းကကိရိယာပရိဟာမိယပါပမိတ်တာယဒလုံးမှုရှိပါရဲ့။ကိရိယာပရိဟာမိဆိုတာကပြည့်စုံပြည့်လိုက်တာကိုပြည့်စုံမပြည့်ခြင်းမပြည့်ခြင်းတာတဲ့ပြုရင်ပြုလိုက်တာကလည်းပဲမျိုးရှိပါလေ။ဟောတဲ့ပုဂ္ဂိုလ်ကပြုရင်ပြုလိုက်တဲ့မြတ်ပြည့်စုံအောင်မပြုရတာတဲ့မျိုး။နားတဲ့ပုဂ္ဂိုလ်ကပြုရင်ပြုလိုက်တဲ့မြတ်ရောပြည့်စုံအောင်မပြုရတာတဲ့မျိုးဒီလိုမျိုးရှိပါလေ။ဟောတဲ့ပုဂ္ဂိုလ်ကမေဖို့နေပါရမယ်လားတရားကိုပြည့်စုံအောင်မဟုတ်ဘူးဆိုလို့ရှိရင်ဟောတဲ့ဆရာရဲ့တာဝန်လိုနေတာတဲ့။ဟုတ်တယ်။ဟောတဲ့ပုဂ္ဂိုလ်ကမေဖို့နေပါရမယ်လားတရားကိုဒီလိုစံစားမဟုတ်လို့ရှိရင်တပြည့်ရဘယ်နဲ့လို့ပြီးတော့အထုတ်ရမလဲတချို့ကတရားအထုတ်ရှင်များပါလေဒါဝိမဲ့တရားဝိမဲ့ဆရာကမရှိဘူးညီပြေလာမရမဲ့သူကမရှိဘူးဒါအနေနဲ့တချို့လူတွေဟာအိုးကုဒေကုန်ဆရာကြတယ်တရားလည်းအမ်းထုတ်လို့ရဘူးတရားရဖို့ဆိုတာတော့ဝေးရောအဲ့ဒါကြောင့်ဟောတဲ့ဆရာကလုံးနေလို့တရားမရတာလည်းရှိပါတယ်တဲ့ဒါကတော့ဆရာတော်ချုံရင်းပြပါပဲအခုဘုန်းကြီးတော်ကတော့ဆရာတော်ချုံရင်းရအောင်လို့အပြည့်အစုံဟောနေပါလေတိုက်တွန်းနေပါလေဒါကြောင့်ဘုန်းကြီးတော်တော်ဆရာတော်တွေဘက်ကလူစရာမရှိပါဘူးတချို့ကတတိဖြစ်တဲ့တရားနာပုဂ္ဂိုလ်တွေကတရားကိုဆုံးအောင်မနာဘူးတရားနာကြတော့လေကျင့်ပါဆိုတော့မကျင့်များဘူးကျင့်များတော့လည်းနည်းနည်းလောက်ပဲကျင့်တယ်ပြည့်စုံမကျင့်ဘူးအားမထုတ်ဘူးအဲဒီလိုပြည့်စုံအောင်မလုပ်တဲ့မကျင့်တဲ့အတွက်အဲဒီပုဂ္ဂိုလ်မှရသင်ရလိုက်တဲ့တရားကိုမရဘဲဖြစ်သွားတာပါလေအခုပြောနေတဲ့သစ္စာမြတ်စွာဘုရားမျက်မှောက်မှာပဲသူကတရားကိုဆုံးအောင်မလာလို့တရားဆုံးအောင်နာပြီးနှလုံးသွင်းလိုက်ရင်သောတာပန်ဖြစ်သွားနိုင်ပါရဲ့နဲ့အဲ့ဒီအကျိုးကိုမရဘဲဖြစ်သွားကြပါလေ။ဒါကြောင့်ဘုညိုတဲ့တရားလဲဆုံးအောင်လာကြပေါ့။အဲ့ဒါကလည်းအကြောင်းကြီးမရှိရင်ပေါ့လေ။ကျမ်းမာရေးတို့ပြည်ပြင်ကိစ္စတို့မလွန်မကင်းတာတွေကရှိနေရင်တော့လဲမတတ်နိုင်ဘူး။အကြောင်းကြီးမျိုးလို့ရှိရင်တော့လက်ဖြံလဲလာပြီးတော့ဆက်လက်ပြီးတရားနာကြပေါ့။ဘုညိုရတဲ့ဒီတန်လင်ဘက်ကိုလာဖို့ရာသိပြီးတော့မလွယ်ဘူးအခုတခါရောက်လာတာအကြောင်းမျိုးလုံးလို့ရောက်လာတာပဲရောက်တမ်းမှာအောင်စီယုံကြောင်းသင်္သမုတ်ကိစ္စကြီးတာ ਨੇ အဲဒီသင်္သမုတ်ကိစ္စအတွက်ပဲဘုရားတောင်းခံခဲ့ပါတယ် အဲဒီကိစ္စကြည့်ရင်ရန်ကုန်ကိုနေခြင်းပြန်မို့ပါပဲပြီးတော့လဲအဲဒီသေတမှုကိစ္စအတွက်ပြင်းနေအောင်စီရင်ဘုန်းကြီးကရှူဘူးကပါဆိုပြီးတော့သူကတန်ဟောစဉ်နဲ့ပြင်းလို့လိုက်အောင်မှပဲဆိုပြီးတော့လိုက်လာခဲ့ပါတယ်အဲဒီလိုသေတမှုကိစ္စကိုမှန်ခံထားပြီးတဲ့နောက်ဒီတန်လင်ကဒကာကြီးဘုလားကရောက်လာတယ်တန်လင်းနဲ့တွားရင်ဒီဒီကကြီးဘုလားတို့ယောဂီတွေကရှိနေတော့သူတို့ကိုမပြောဘဲနဲ့တိတ်တိတ်လို့သားတော့မဖြစ်ဘူးကိုတောင်မကြည့်ရဖြစ်နေလိမ့်မယ်ဆိုပြီးတော့ဒကာကြီးဘုလားကိုပြောခဲ့ပါတယ်ဒါလို့ပြောတော့ဒါချင်းတရားအပြန်ကြတော့တန်လင်းမှာတရားဟောရင်မကောင်းဘူးလားတဲ့ဒီလိုဘုလားကရှောက်ပါတယ်ဒါတော့ဘုန်းကြီးလည်းတားရင်ဟန်လဲဆိုတော့လည်းကောင်းပါရဲ့လို့တရားဟောဖို့ကလက်ခံလိုက်ပါတယ်ဒါကြောင့်အဲ့ဒီတင်သမို့သွားရင်အကြောင်းညို့လို့အခုတရားပွဲဖြစ်လာပါလေ။နောက်တစ်ခါလာပြီးဟောဖို့ရဆိုတာကတော့ဘယ်တော့မှအကြောင်းညို့မှမသိသေးဘူး။ဒါကြောင့်နေ့စဉ်ကလည်းလာပြီးတော့တရားနာကြဖို့။တရားမြာခြင်းဤအခြားအကြောင်းတစ်ခုကတော့ပါပမိတ်တာတဲ့။ပါပမိတ်တာဆိုတာကိုတရားနဲ့အတိုက်ညမာပြန်လို့ရှိရင်တစ်ဖက်သားပုဂ္ဂိုလ်မှာတော်တော်မခံခြင်းစရာကောင်းတယ်ပါပကသူယုံမှာမိဒ္ဒကမိတ်ဆွေယုံမှာရဲ့မိတ်ဆွေနဲ့ပေါင်းတယ်လို့တဲ့ဒါလို့ဆိုတော့တစ်ဖက်သားပုဂ္ဂိုလ်ကိုသိပြီးနှိချရာရောက်ပါတယ်ဒါဝင်နဲ့သူစကားတရနဲ့ကဒီလိုလဲရတော့ဒီပြင်ဟာကိုကြောင်းလို့ဤဘာသာပြန်လို့လည်းမဖြစ်ဘူးလူရင်းကတော့မိတ်ဆွေမကောင်းလို့ပါပဲယုံမှာရဲ့မိတ်ဆွေဆိုတဲ့ဒါကယင်ပြီးလုံးအာကြီးယင်ပြီးလုံးအာကြီးလို့ချော့ပေါ်ပြီးဘာသာပြမယ်ဆိုရင်မိတ်ဆွေမကောင်းလို့မိတ်ဆွေကောင်းမရှိလို့မကောင်းတဲ့မိတ်ဆွေများရှိနေလို့ဒီလိုလဲဆိုနိုင်ပါရဲ့မကောင်းတဲ့မိတ်ဆွေရှိတဲ့သူဆိုတာဘယ်လိုလူလဲဆိုရင်အထာထာကဇာရတမင်းကိုဥပမာထုတ်ပြပါရဲ့ဇာရတမင်းဟာပါမီရှိတဲ့ပုဂ္ဂိုလ်ပဲသံဃာကလတော့တရားကိုကြားနာတဲ့အခါမှာသူဟာသောတာပန်ဖြစ်ဖို့ရာပါရမီကောင်းတဲ့ပြည့်စုံနေပါတယ်တဲ့ဒါပေမဲ့လို့သူဟာဒေဝရာဆိုတဲ့ဘဝမိတ်တယုံလာတဲ့မိတ်ဆွေကိုဆရာဖြစ်နေကိုယ်ကိုမြည်တဲ့အတွက်သူခင်ညာမှာသူဆရာကမြင်ကြတဲ့အတိုင်းအမှန်တန်ကြီးလို့တဲ့အမှုကိုလုံးမရှာတဲ့ဆရာနဲ့တပည့်ဆိုတာဆရာကပြောရင်တပည့်ကအကောင်းကြီးထင်တာပဲဒါကြောင့်သူဆရာဒေဝရာကပြောတဲ့အတိုင်းနာမကျေးဇူးရှင်ဖခင်ဖြစ်တဲ့ခမည်းတော်ဘုရင်တော်ရာမင်းကြီးကိုတမ်းမိသွားကြပါတယ်။ဒါကြောင့်ပိရုကာရကရထိုက်ပိရုကာရကကံထိုက်ပြီးတော့မဲ့ဖို့တရားသူကိုမရပဲလွဲသွားကြပါတယ်တဲ့။ဒါပိရုကာရကကံထိုက်အောင်ညင်ပြားတဲ့ဇာရီဝရနဲ့ပေါင်းသိမ့်ပြီလို့ပါပဲ။ဒီပြင်းကြီးရဲ့လူပေါင်းမှားပါလို့ရှိပါသေးတယ်။ဘုရားလက်ထဲတုန်းကဘုရားနဲ့ဆန်းကျင်မဲ့ဖြစ်တဲ့မိစ္ဆာလေးဆရာကြီးတွေရှိတယ်။အဲ့ဒီဆရာကြီးတွေရဲ့ဩဝါဒတွေကိုနာဂာမိနေတဲ့ပုဂ္ဂိုလ်တွေဟာလဲသူတို့မဲ့ဖို့မရကြပါဘူး။အဲ့ဒီပုဂ္ဂိုလ်တွေထဲမှာလဲမဲ့ဖို့ရသင်ရလိုက်တဲ့သူတွေတချို့ရှိနိုင်ပါတယ်။အခုကာလမှာလဲလူပေါင်းမှဆရာပေါင်းမှနေလို့တရားမှန်ကိုမကြမ်းမနာရတဲ့သူတွေတရားမှန်ကိုအားထုတ်ခွင့်မရတဲ့သူတွေရှိကြမှာပဲ။အဲ့ဒါလဲတရားသူကိုမြာကြီးအကြောင်းတစ်ခုပဲတဲ့ခန္ဓာပြောရတဲ့ကိရိယာတိဟာမိကအကြောင်းတစ်ခုအခုပြောတဲ့ဘာဝမိတ်တာကအကြောင်းတစ်ခုမဟုတ်တရားသူကိုမြာကြီးအကြောင်းတစ်ခုဆိုတာဟာဒါနှစ်ခုပါပဲအဲ့ဒီအကြောင်းတစ်ခုထဲမှာကိရိယာပရိဟာမိမှကျင်းလို့စီရန်အတွက်အခုတရားကိုအဆုံးတန်ရအောင်နာဖို့ရာအဆုံးတန်ရအောင်နာဖို့ရာကတော့တရားရရဲ့တောင်းဖြစ်ပါတယ်ဒါကြောင့်လက်ထံကတဏ္ဍာရီလို့ရှိရင်အကြောင်းညို့လို့ရှိရင်လာပြီးနာကြပေါ့။ဘုန်းကြီးလည်းပဲတဏ္ဍာရီတော့ကြိုးစားပြီးဟောရမှာပဲ။ဒီကနေ့တော့ဇေနာကြီးကလည်းပြီးသွားပြီ။ဒီဇေနာဦးမှာပဲမျက်ဖန်ကြမှာတရားကျင်းလေးတွေဆဲပြီးဟောရမယ်။သံဃာကလေးတွေသို့ပြီးတရားပွဲသိညာသို့ငါရင်ပဲလေဂုံ6ထွေစုံစည်းဆောင်တပါဆို
ငါရင်ပဲလေဂုံ6ထွေစုံစည်းဆောင်တပါ
ပစ္စည်းများသစ္စာသီရများဆိုချို့ကုန်စေပါဆို